VOA American အသံ BBC ဗြိတိသျှအသံလွှင့်ဌာနတို့ကထုတ်လွှင့်နေတာတွေရဲ့အစိပ်ပိုင်းတချို့အပါအဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ကိုပိတ်ဆို့လိုက်တဲ့အကြောင်းရုရှားသတင်းမီဒီယာစောင့်ကြည့်ရေးဌာန Raskolnikov ကမနေ့တောက်ကြနေ့ကကြေညာလိုက်ပါတယ်။သတင်းအမှားတွေကိုတမင်တက်တက်စနစ်တကျဖျန်းချီထုတ်လွှင့်နေကြတဲ့ Internet Website အများအပြားကိုလည်းတင်းတင်းကြပ်ကြပ်ကန့်သတ်လိုက်ကြောင်းဖော်ပြထားပါတယ်။ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့ဖေဖော်ဝါရီလ24ရက်နေ့ကစပြီးသူတို့နိုင်ငံအတွင်းမှာရှိကြတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးအထူးစစ်ဆင်ရေးလို့ရည်ညွှန်းသုံးနှုန်းမှုအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မလိုက်နာတဲ့ဒါဇင်နဲ့ချီတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးပြီးသူတို့တင်တဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးခဲ့တယ်လို့မလိုက်နာရင်ပိတ်ပင်တာဒဏ်ရိုက်တာတွေလုပ်မယ်လို့ပြောပါတယ်။VOA American အသံရဲ့ Russia ဘာသာ website ကတော့မနေ့တောက်ကြနေ့အထိ Moscow မြို့မှာ VPN ကနေတဆင့်ကြားခံပြီးကြည့်ရှုမှသာရပါမယ်။အင်္ဂလိပ် website ကိုတော့ဒီအတိုင်းဆက်လက်ကြည့်ရှုလို့ရနေပါသေးတယ်။ VOA, Radio Free Europe, Radio Liberty နဲ့ BBC တို့ကတော့ Russia ပိတ်သက်တဲ့အတွက်သတင်းတွေကိုဆက်လက်ပြီးထုတ်လွှင့်သွားမယ်လို့ကြေညာချက်တွေထုတ်ပြန်ကြပါတယ်။ရုရှားဒူမာလွှတ်တော်ကလည်းယူကရိန်းစစ်ပွဲမှာပါဝင်ကြတဲ့သူတို့တပ်ဖွဲ့တွေနဲ့ပတ်သက်ပြီးမှန်မှန်သတင်းထုတ်လွှင့်မှုတွေကိုထောင်ဒဏ်15နှစ်အထိပြစ်ပေးဖို့မနေ့တောက်ကြနေ့ကမဲပေးပြဋ္ဌာန်းလိုက်ကြပါတယ်။ဒါကိုဖက်ဒရယ်ကောင်စီကအတည်ပြုပေးခဲ့ပြီးသမ္မတပူတင်လက်မှတ်ရေးထိုးပြီးရင်တော့ဥပဒေဖြစ်လာတော့မှာပါ EU ဥရောပသမဂ္ဂကလည်းဒီသတင်းပတ်ထဲမှာရုရှားသတင်းဌာန RT နဲ့ Sputnik တို့ကိုတန်ခတ်အရေးယူလိုက်တယ်လို့အမေရိကန်၊ကနေဒါနဲ့တောင်အာဖရိကနိုင်ငံတွေကလည်းရုရှားအစိုးရပိုင် RT နဲ့လုံဆောင်နေတာတွေကိုဒီသတင်းပတ်ထဲမှာရုပ်သိမ်းမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။